မြန်မာနိုင်ငံနိုင်ငံကနေနိုင်ငံခြားမှာကျောင်းသွားတက်မဲ့သူတွေအတွက်မဖြစ်မနေလိုတဲ့ပညာရေးဆိုင်ရာအသိအမှတ်ပြုလက်မှတ်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနကမှန်ကန်ကြောင်းအထောက်အထားထုတ်ပေးတာကိုဒီနေ့မတ်လ6ရက်ကစပြီးအကန့်အသတ်မရှိရပ်ဆိုင်းလိုက်တယ်လို့ပြောပါတယ်။ပညာရေးနဲ့ပတ်သက်တာပဲ Notary အထောက်အထားထုတ်ပေးတာရပ်လိုက်တာလို့ရန်ကုန်ကပေးပို့လာတာကိုအခြေခံပြီးကိုဝင်းခမ်းမောင်ပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံသားသွားကြမဲ့သူတွေအနေနဲ့ပညာရေးလက်ထပ်စာချုပ်ရင်မောင်းလိုက်စဉ်နိုင်ငံသားမှတ်ပုံတွေစတဲ့အချက်လက်တွေမှန်ကန်ကြောင်းနိုင်ငံသားရေးဌာနမှကျန်းကျိန် Notary Public ထောက်ထားလုပ်ကြပါရယ်။အဲ့ဒီထဲကနိုင်ငံသားမှကျောင်းတက်မဲ့သူတွေမဖြစ်မနေလိုတဲ့ပညာရေးထောက်ခံချက် Notary ထောက်ထားကိုဒီကနေ့ကစပြီးယာယီပိတ်လိုက်တယ်လို့နိုင်ငံသားရေးဝန်ကြီးဌာန MOFA နေပြည်တော်ရုံးကတာဝန်ရှိသူတို့က VOE ကိုပြောပါရယ်။တခြားချက်လက်တွေကိုဆက်ပြီး notary လုပ်ပေးနေပေမဲ့ပြည်ပမှာကြောင်းတက်မဲ့သူတွေအတွက်အထောက်အထားမှန်ကန်ကြောင်းလုပ်ပေးနေတာတွေရပ်နေတယ်လို့သူကပြောပါတယ်
။ရန်ကုန်ရောအကူဥစားပညာရေးမော်ပါကူပေးတဲ့အခြေအနေနဲ့အဆင်မရှိလို့လည်းရန်ကုန်ကခဏပိတ်ထားတဲ့အခုအကန့်အသတ်တော့မရှိဘူးကိုအကန့်အသတ်တော့မရှိဘူးလေအခုကြားမှန်းမဲတော့လေခဏပိတ်ထားတဲ့အခုတော့ရက်ကတော့လည်းအကန့်အသတ်မရှိဘူးလေအခုတော့ယာယီပိတ်ထားတယ်အဲ့လိုပဲပြောရရှင်။မိုးပြရရဲမိုးကရုံးကပညာရေးနဲ့ပတ်သက်တာပဲရှင်ခဏပိတ်ထားတာကို
နိုင်ငံသားရေးဌာနကထောက်ခံချက်မရလို့ဒီကနေ့နေပြည်တော်ကနိုင်ငံသားရေးဌာနမိုဖာရုံးချုပ်ကိုဆက်သွယ်စုံစမ်းခဲ့တဲ့ကျောင်းသားတဦးကတော့သူ့အတွေ့အကြုံကိုအခုလိုပြောပြပါရယ
်ဒီအကန့်အသတ်မရှိပိတ်ထားတဲ့ရုံးလေးပြဿနာကိုခုခုဖြစ်နေတယ်ရုံးလေးကပိတ်သွားတဲ့ဘာမှလုပ်လို့မရဘူးဒီဘက်ကိုဆက်မဲ့လူအကုန်လုံးရှိတာပေါ့နော်ပညာရေးမှမဟုတ်ဘူးလေဒီတချို့ဟိုပြေးပေးတော့ပေါ့နော်ဒီတုံးထုတ်ဖို့လိုတဲ့ဒီအကုန်လုံးရှိလာတယ်ဒီလိုပြတ်တာလို့ဒီရုံးပိတ်တာဆိုတော့လေအခုပညာရေးကိုပဲဟိုဟာလုပ်တာမဟုတ်ဘူးသူတို့ကပိတ်တယ်ဆိုရင်ဒီလိုပိတ်တယ်ဆိုပိတ်တယ်ပဲဘယ်တော့မှပိတ်မှလည်းမင်းအကန့်အသတ်မရှိဘူးမပိတ်သေးဘူးဒါပဲလေ
သူပြောသလိုတခြားစာရွက်စာတမ်းတွေအတွက် Notary ထောက်ထားလုပ်ပေးနေတာတွေအကုန်ရပ်ဆိုင်းထားတာလားဆိုတာကို VOA ကတရားစုံစမ်းနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာအသက်ပြည့်ပြီးသူတွေစစ်မှုမထမ်းမနေရဥပဒေကိုစစ်ကောင်စီကအသက်သွင်းပြီးနောက်မှာလူငယ်တော်တော်များများနိုင်ငံသားကိုထွက်ခွာဖို့နှီးမျိုးစုံနဲ့စ조사ခဲ့ကြပါတယ်။အဲ့လိုအခြေအနေဖြစ်နေချိန်မှာပဲအသက်18နှစ်နဲ့35နှစ်ကြားလူငယ်တွေကိုပြည်ပထွက်ပြီးအလုတ်လောက်ကင်ခွင့်အပါအဝင်အလဲပတ်ထွက်ခွာခွင့်ကိုလည်းစစ်ကောင်စီကပိတ်ပင်ခဲ့ပါတယ်။စစ်သားစုဆောင်မှုတွေကိုလည်းနေရာတော်တော်များများမှာလုပ်နေပါတယ်။အခုနောက်ဆုံးကတော့စစ်မှုထမ်းနိုင်တဲ့ကျောင်းသားအရွယ်တွေနိုင်ငံသားမှကျောင်းသွားတက်နိုင်ရေးကိုပါပိတ်ပင်တဲ့သဘောဖြစ်နေတာပါ။နိုင်ငံသားရေးဌာနအနေနဲ့ဘယ်လောက်ထိပညာရေးဆိုင်ရာ Notary ထောက်ထားလုပ်ပေးနေတာတွေကိုရပ်မှလဲဆိုတာအတိအကျမသိနိုင်ဘူးလို့ပညာရေးဝန်ဆောင်မှုလုပ်ငန်းချုပ်က VOA ကိုပြောပါတယ်ခင်ဗျာ။